မလေးရှားမှာရောက်နေတဲ့အမေရိကန်သမ္မတဘရက်ကိုဘားမားဟာဒီကနေ့တနင်္ဂနွေနေ့မှာမလေးရှားဝန်ကြီးချုပ်နာဂျီဘရာဇက်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ပျောက်ဆုံးနေစေမလေးရှားလေကြောင်းလိုင်းလေယာဉ်ရှာတွေ့နိုင်ရေးအတွက်အမေရိကန်နိုင်ငံကအခုအညီပေးနေတဲ့အပေါ်ကျေးဇူးတင်တဲ့အကြောင်းဝန်ကြီးချုပ်ရာဇက်ကဆွေးနွေးပွဲအပြီးပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကျေးဇူးတင်စကားပြောခဲ့ပါတယ်။သမ္မတအိုဘားမားကလည်းလေယာဉ်ရှာဖွေရေးအတွက်ဆက်ပြီးတော့အခုအညီပေးသွားမယ်လို့ကတိပေးသွားပါတယ်။နိုင်ငံဆက်ဆံရေးကိုအလုံးစုံပါဝင်တဲ့မိဖက်ဆက်ဆံရေးအဖြစ်ဆက်ဆံရေးအဆင့်မြင့်တင်ဖို့သဘောတူခဲ့တယ်လို့လည်းခေါင်းဆောင်နှစ်ယောက်ကပြောပါတယ်။ Pacific ဒေသမိဖက်နိုင်ငံတွေကြားကုန်သွယ်ရေးသဘောတူညီချက်ရရှိနိုင်ရေးနဲ့နျူကလ িয়ার လက်နက်မပြန့်ပွားရေးအတွက်လုံခြုံရေးဆိုင်ရာအစပြုဆောင်ရွက်မှုတွေကိုပူးပေါင်းဆောင်ရွက်သွားကြဖို့အတွက်လည်းသဘောတူခဲ့ကြပါတယ်။ဒီကိစ္စနှစ်ခုလုံးကိုမလေးရှားနိုင်ငံကအရင်တုန်းကကန့်ကွက်နေတာဖြစ်ပါတယ်။မလေးရှားမှာလူခွေရဲ့အခြေအနေတိုးတက်လာပြီမဲ့ဒီထက်ပိုပြီးတော့တိုးတက်အောင်လုပ်ဖို့လိုအပ်နေသေးတယ်ဆိုတာကိုလည်းသမ္မတဥဘာမားကပြောကြားခဲ့ပါတယ်ဒီကနေ့ညနေပိုင်းမှာတော့သမ္မတဥဘာမားဟာမြန်မာနိုင်ငံကလူငယ်တွေအပါအဝင်အာရှကလူငယ်တွေကိုမလေးရှားတက္ကသိုလ်မှာရင်းရင်းနှီးနှီးတွေ့ဆုံပြီးတော့မိန်းကွန်းတွေကိုဖြည့်ချခဲ့ပါတယ်လူမှုအတိုင်းဝိုင်းနဲ့မှာအသားအရောင်လူမျိုးယောက်ျားမိန်းမဆိုတဲ့ကွဲပြားမှုတွေရှိနေပေမဲ့အားလုံးကိုဒန်းတူဆက်ဆံဖို့လူငယ်တွေကိုအခုလိုသမ္မတဥဘာမားကတိုက်တွန်းသွားပါတယ
် Treat people with respect whoever they areAnd expect your governments to treat everybody with respect. And if you do that, then you're going to be okay.
ဘသူကိုပဲဖြစ်ဖြစ်လူတွေကိုလေးလေးဆဆဆဆဆံပါ။ကိုယ့်ရဲ့အစိုးရတွေဘက်ကလည်းလူတိုင်းကိုလေးလေးဆဆဆဆံဖို့အတွက်မျှော်လင့်ထားပါ။အဲ့လိုဆိုရင်ပြဿနာတွေကိုဖြေရှင်းနိုင်ပါလိမ့်မယ်လို့သမ္မတဥဘာမားကပြောကြားသွားတာဖြစ်ပါတယ်။အမေရိကန်နဲ့အရှေ့တောင်အာရှကလူငယ်တွေကြားအပြန်အလှန်ဆက်ဆံမှုတိုးတက်စေဖို့နဲ့ဒေသရင်းသာမကကမ္ဘာတဝန်းစိန်ခေါ်မှုတွေကိုရင်ဆိုင်ဖြေရှင်းတဲ့နေရာမှာလူငယ်ကောင်းဆောင်တွေကြားမှာပို့ပြီးတော့ထိတွေ့ဆက်ဆံကြဖို့အတွက်အာဆီယံဒေသရင်းသမ္မတဥဘာမားအစပြုဆောင်ရွက်တဲ့အရှေ့တောင်အာရှလူငယ်ကောင်းဆောင်များဦးဆောင်မှုအစီအစဉ်အရအခုလိုမျိုးအာရှလူငယ်တွေနဲ့သူတွေ့ဆုံခဲ့တာပါအမေရိကန်သမ္မတတယောက်အနေနဲ့နှစ်ပေါင်း90နီးပါးအတွင်းမှာပထမဆုံးအကြိမ်သမ္မတဥဘာမားမလေးရှားနိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်မလေးရှားနိုင်ငံခီးစဉ်ပြီးရင်တော့တနင်္လာနေ့မှာအာရှခီးစဉ်နောက်ဆုံးအဖြစ်နဲ့ဖိလစ်ပိုင်ကိုဆက်သွားမှာဖြစ်ပါတယ်ရှင်။